Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်ဒီဇင်ဘာလ15ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25ဒုကနေဓာတ်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဒီညနေခင်းအစီအစဉ်မှုကကျွန်မစုမောပါရှင
်။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးသွားမှာပါ။အိမ်မီရောယာယီအရာရှိချုပ်အဖြစ်မစ်မူဗန်နီကိုရွေးချယ်လိုက်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာပါတယ်။ဒီလအစောပိုင်းတုန်းကကနေဒါနိုင်ငံမှာဖမ်းဆီးခံရတဲ့တရုတ်လုပ်ငန်းရှင်တဦးရဲ့အမှုကိုတရားမျှတစွာစီမံဆောင်ရွက်မှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတွေကကြေပြီးပြောကြားပါတယ်။ဒီလိုထိတ်တဲအောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆီယာမာကတော့ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းရိုဟင်ညာမွတ်စလင်တွေအပေါ်မှာမြန်မာစစ်တပ်ရဲ့နှိမ်နှင်းခဲ့မှုကိုလူမျိုးတုံးတက်ဖြတ်မှုအဖြစ်နဲ့အမေရိကန်အောက်လွှတ်တော်ကသတ်မှတ်အတည်ပြုလိုက်တဲ့အပေါ်မှာတော့အမေရိကန်ဆိုင်ရာမြန်မာတာဝန်ကြီးကဘယ်လိုတုံ့ပြန်ပါသလဲ
။နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်အစွန်းကုန်ကြိုးပမ်းနေတဲ့အချိန်မှာအမေရိကန်အောက်လွှတ်တော်ကနေအခုလိုမြန်မာနိုင်ငံရဲ့ကျိုးပန်းအားထုတ်မှုတွေကိုမတိကျွညွန်လုပ်ပြီးတော့အခုလို
အမေရိကန်ဆိုင်ရာမြန်မာတာဝန်ကြီးဦးအောင်လင်းရဲ့တုံ့ပြန်ချက်အပြည့်စုံနောက်ပိုင်းမှာနားဆင်ရပါမယ်။ဒီလိုမျိုးပဲအောက်လွှတ်တော်ရဲ့သတ်မှတ်ချက်တွေအပေါ်မှာဒီအမေရိကန်ရောက်လွှတ်တော်ကိုယ်စားလှယ်ဟောင်းနေရဲ့တုံ့သက်ချက်အမြင်တွေနဲ့အတူတစ်ချိန်တည်းမှာပဲဒီလိုမျိုးလူမျိုးတုံ့သက်ဖြတ်မှုအဖြစ်အတည်ပြုခဲ့တဲ့အောက်လွှတ်တော်မှာတဦးတည်းကန့်ကွက်မဲပေးခဲ့တဲ့အဲရီဇိုနာပြည်နယ်ရီပါဘလီကန်လွှတ်တော်အမတ်သူဘာကြောင့်ကန့်ကွက်မဲပေးခဲ့ရပါသလဲဆိုတဲ့အကြောင်းသတင်းလွှာတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအိမ်ဘီရောအရာရှိချုပ်ဂျွန်ကယ်လီနေရာမှာအိမ်ဘီရောယာယီအရာရှိချုပ်တဦးကိုခံထားလိုက်တဲ့အတွက်ဒီယာရုခံရဖို့နဲ့ပတ်သက်ပြီးတော့ရက်ဒင်ဂျာခံမှန်းဝေဖန်ပြောဆိုမှုတွေအဆုံးသတ်လိုက်ပါပြီ။အမေရိကန်အစိုးရဝန်ထမ်းတွေရဲ့ကိုယ်ရေးချက်လက်တွေကိုစီမံခန့်ခွဲတဲ့ဌာနနဲ့အစိုးရအသုံးစရိတ်ရေးဆွဲရေးဆိုင်ရာအကြီးအကဲMake Movanigo Emiro Yayi Yashi Jouk Phi Yue Che Lai Chang Taok Ja Ni Nyan Ni Bai Ma Tamara Trump Ga Twitter Ga Ni Tisin Jinya Lai Da Wa Town Carolina Pi Ne Ga Republican Outlook Dot Ko Sa Le Long Movanigo Aso Ya Aton Si Shwa Cha Ya Ma Tin Dilo Lou Khet Tu A Phi Le Ti Tha Ja Ba De အခုလိုရာထူးခန့်အပ်တဲ့အတွက်ဝန်တာကုံယူသလိုသမရရဲ့ယုံအဖွဲ့မှာပါဝင်ထမ်းဆောင်ဖို့အစီအစဉ်ဖြစ်နေကြောင်းမူဗန်နီကလည်း Twitter ကနေတုံ့ပြန်ပြောကြားပါရတယ်။အိမ်ဘီရောအရာရှိချုပ်ရာထူးဟာအစိုးရစနစ်လက်ပတ်ရာမှာသမရနဲ့အစိုးရအဖွဲ့အကြားအလွန်အရေးပါတဲ့ရာထူးလည်းဖြစ်ပါတယ်။ဒါမှမဟုတ် Trump အစိုးရအဖွဲ့မှာတာဝန်ထမ်းဆောင်ခဲ့တဲ့အရင်အိမ်ဘီရောအရာရှိချုပ်ဟောင်းRince Priebus နဲ့လက်ရှိအရာရှိချုပ် John Kelly တို့ဟာ Trump အပြင်သူ့ရဲ့အကြံပေးလည်းဖြစ်သမီးလည်းဖြစ်တဲ့ Ivanka Trump နဲ့ Kimon Jared Kushner အပါအဝင်တခြားအစိုးရအဖွဲ့ဝင်တွေရဲ့ဒီလုပ်ငန်းမှန်းဆိုင်ရာဂျားဝင်ဆွတ်ဖက်မှုတွေကြောင့်စိတ်ပျက်စရာအခြေအနေတွေရင်ဆိုင်ခဲ့ရတယ်လို့ဆိုကြပါတယ်။လက်ရှိမှာတော့ Movanigo ကိုဘာကြောင့်အခုလိုအိမ်ပြီးတော့အတွက်ယာယီအရာရှိချုပ်အဖြစ်ရွေးချယ်ခဲ့လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။
American ပြည်ထောင်စုမှာရွှေပြောင်းအခြေချသူတွေတိုးလာနေပြီးတော့သူတို့ကိုထိန်းသိမ်းထားတဲ့အချိန်တွေပိုကျလာသလိုသူတို့ရဲ့အခွင့်အရေးတခုဖြစ်တဲ့ဥပဒေကြောင်းယာကကွယ်ပေးနိုင်တာမျိုးလည်းမရှိဘူးလို့ American လူဝင်မှုကြီးကြရေးကောင်စီကနောက်ဆုံးထုတ်ပြန်လိုက်တဲ့အစည်းအဝေးမှာဖော်ပြထားပါတယ်။ American နိုင်ငံကလူဝင်မှုကြီးကြရေးဆိုင်ရာထိန်းသိမ်းစခန်းအခြေအနေဆိုတဲ့အစည်းအဝေးထဲမှာတော့ American လူဝင်မှုကြီးကြရေးဥပဒေကိုချိုးဖောက်လို့ထိန်းသိမ်းခံထားရတဲ့သူတွေဟာပြီးခဲ့တဲ့အနှစ်20အတွင်းငါးဆမကတိုးလာတယ်လို့ဖော်ပြထားပါတယ်။ထိန်းသိမ်းစခန်းတွေရဲ့ဖြန့်မြတ်လူဦးရေ1996ခုနှစ်မှာတနည်းကို9000နီးပါးရှိခဲ့ရက2019ခုနှစ်မှာတော့4000ထက်မနည်းရှိလာတယ်လို့ဆိုပါတယ်သမရဥပမာအစိုးရလက်ထက်ကလူမျိုးကြီးကြရေးဥပဒေချိုးဖောက်ခဲ့သူတွေနဲ့တရားမဝင်နဲ့ဆက်ဖြတ်ဝင်လာတဲ့သူတွေကိုပြန်ပို့ရေးကြိုးပမ်းလှုပ်ဆောင်ခဲ့တဲ့2014ခုနှစ်မှာတော့ Tennis ခန်းမှာလူရည်ယာယီနေသွားခဲ့ပါသေးတယ်။သမရဒေါ်နယ်ထရမ့်အစိုးရလက်ထက်မှာတော့ Tennis ခန်းမှာလူရည်တရှိန်ထိုးမြင့်သက်သွားတယ်လို့လည်းအစည်းအဝေးခန်းစားကဆိုထားပါတယ်။လူမျိုးနဲ့အကောက်ခွန်ကြီးကြရေးဌာနကအမေရိကန်လွှတ်တော်မှလာရောက်ထွက်ဆိုချက်အရအောက်တိုဘာလ20ရက်နေ့မှာလူမျိုး Tennis ခန်းမှာတနစ်တာထိန်းသိမ်းထားတဲ့ဖြန့်မြတ်လူရည်အား44632ဦးတိရှိတယ်လို့ပြောပါရယ်။ပြီးခဲ့တဲ့သတင်းပါတော့ကတော့အမေရိကန်နယ်စပ်ကိုအဖေဖြစ်သူနဲ့ဖျက်ခုခဲ့တဲ့အချိန်မှာအမေရိကန်နယ်စပ်ကရဲတွေဖမ်းဆီးလိုက်တဲ့အသက်9နှစ်အရွယ်မိန်းကလေးသေဆုံးသွားပါတယ်။ Washington Post သတင်းစာရဲ့အဆိုအရအဲ့ဒီမိန်းကလေးဟာအဖမ်းခံရပြီး၈နှစ်ကြာတဲ့အထိကြောက်လန့်နေခဲ့ပြီးတော့ရေသက်ခန်းချောက်ပြီးသေဆုံးခဲ့ရတယ်လို့ဆိုထားပါတယ်။
ဒီလအစောပိုင်းကကနေဒါနိုင်ငံမှာဖမ်းဆီးထင်းသိမ်း လိုက်တဲ့ဒီတရုတ်လုပ်ငန်းရှင်တဦးရဲ့အမှုကိုတရားမျှတစွာစီမံဆောင်ရွက်မှာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတွေကကတိပြုပြောကြားပါတယ်။အမေရိကန်နဲ့တရုတ်ကြားပြည်ပခန့်တွေအတွင်းကြားညံနေတဲ့ကနေဒါနိုင်ငံနဲ့အမေရိကန်နိုင်ငံသားကြီးနဲ့ကာကွယ်ဝန်ကြီးတွေနိုင်ငံသားကြီးဌာနမှတောက်ကြနေကတွေ့ဆုံခြင်းအခုလိုကတိပြုပြောကြားကြတာပါ။ကနေဒါနိုင်ငံသားဝန်ကြီးခရစ်စတီယာဖရီလန်ကဒီ Huawei ဖုန်းကုမ္ပဏီအမှုဆောင်အရာရှိမန်ဝမ်ဇူးကိုဖန်စီတာဟာနိုင်ငံရေးအရင်းခံအကြောင်းရက်တွေကြောင့်မဟုတ်ပဲဥပဒေတိုင်းဆောင်ရွက်တာဖြစ်တယ်လို့ကောက်ွယ်ပြောကြပါရယ်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ပေကလည်းအမေရိကန်ပြည်ထောင်စုအနေနဲ့တရားဥပဒေကိုအလေးထားလိုက်နာဆောင်ရွက်သွားမယ်လို့ပြောပါရယ်အမေရိကန်နဲ့အီရန်ပေါ်တိုက်ခတ်မှုတွေကိုချိုးဖောက်တယ်ဆိုပြီးတော့တရုတ်ကုမ္ပဏီအုပ်ချုပ်ရေးမှူးမန်းကိုကနေဒါရဲတပ်ဖွဲ့ကဒီဗန်ကူးဗားလေဆိပ်မှာအမေရိကန်ရဲ့ဖန်ဝင်အရဖန်စီခဲ့တာဖြစ်ပြီးတော့အာမခံနဲ့ပြန်လည်ပေးထားခဲ့တာပါအခုတော့မန်ဝန်ဆန်ကိုဒီအမေရိကန်ပြည်အောင်စုစီလွှဲပြောင်းပေးခံရမယ့်အရေးဆောင်ဆိုင်နေပါတယ်။မန်ကိုအခုလိုဖမ်းဆီးထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးညှိနှိုင်းဆွေးနွေးမှုတွေမှာအပေးယူလောက်ကောင်းလုပ်မယ်ဆိုတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပြောကြားမှုနဲ့ပတ်သက်ပြီးကနေဒါနိုင်ငံသားဝန်ကြီးဖရီလန်ကဒီအမှုကိုကန်တွေရမှာကနေဒါရဲ့လူဝင်မှုကြီးကြပ်ရေးဥပဒေတိုင်ဆောင်ရွက်သွားဖို့ဟာအရေးကြီးပြီးနိုင်ငံရေးရည်ရွယ်ချက်မျိုးနဲ့လုံမာမျိုးကိုဒီမိုကရေစီနိုင်ငံဖြစ်တဲ့ကနေဒါနဲ့အတူအမေရိကန်ကလည်းလုံမာမဟုတ်ဘူးလို့ယူဆကြောင်းတုံ့ပြန်ပြောကြပါတယ်တရုတ်ဘက်ကလွတ်တုံ့ပြန်တဲ့အနေနဲ့ဒီသတင်းပတ်အတွင်းကနေဒါနိုင်ငံသားစီးပွားရေးသမားတဦးနဲ့တန်တမန်ဟောင်းတဦးတို့ကိုဖမ်းဆီးခဲ့ပါတယ
်ပြည်သင့်နိုင်ငံပဲရစ်မြန်မာဒီကနေ့လုံမဲ့ဆန္ဒပြပွဲအတွက်ရဲတပ်သားအများပြားချထားလိုက်ပါတယ်ပြည်ခရက်သတင်းမှရုံးပရက်တွေကဆန္ဒပြပွဲတွေမှာအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်တည်တည်ငြိမ်ငြိမ်ရှိကြဖို့ပြည်နယ်တော်ဝန်ရှိသူတွေကဆက်တိုက်တတိပေးနေတာပါမြို့လယ်ကSaints Lazara ပူရာယုံကြည်အနီးတစ်ဝိုက်နဲ့နာမည်ကျော်ရှောင်းဇေလီစင်လမ်းမကြီးတစ်လျှောက်မှာပါလုံးလုံးရဲတွေကိုအတိကျုံထိန်လှက်တဲ့ပစ္စည်းတွေနဲ့တပ်ဖြန့်ချထားပါတယ်။ရှောင်းဇေလီစင်လမ်းမကြီးပေါ်ကစတိုးဆန်တွေနဲ့ပိတ်ထားကြသလိုဆိုင်ပရင်းပေါက်တွေကိုလည်းဆန္ဒပြသူတွေဖျက်ဆီးမဲ့အရေးကကွက်ဖို့တုံးထပ်ပြားတွေနဲ့ပိတ်ဆို့ကာယံထားကြပါတယ်။ Paris မြို့တစ်ဝိုက်မှာတော့ရဲတပ်သား 8,000 နဲ့လူစုခွဲရမှာတုံးတဲ့ရေပိုက်ကြီးတွေတတ်ထားတဲ့အတိကျုံနှိမ့်နှင်းရဲကားဆက်လေးစီးချထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပြည်ခရက်သတင်းဘက်ကဆန္ဒပြပွဲမှာဆန္ဒပြသူလူအုပ်စုတွေကစတိုးဆန်တွေကိုဖျက်ဆီးဝင်ရောက်ပြီးတော့ပစ္စည်းတွေကိုလူယူခဲ့ကြသလိုရဲရုံနဲ့ထိုက်တိုက်ရင်ဆိုင်တွေ့ပြီးလမ်းမတွေပေါ်ကအကာရံတွေကိုလည်းမီတင်ရှို့ခဲ့ကြတာပါဆန္ဒပြသူတွေဟာပြင်တက်မှာမော်တော်ဆိုင်ကယ်စီးသူတွေအနေနဲ့ခင်အောင်မဖြစ်မနေဝတ်ဆင်ရတဲ့မီးဆုံးရောင်ပါတဲ့ဝစ်ကုတ်တွေဝတ်ထားကြပြီးဆန္ဒပြပွဲကို Yellow Vest လှူရှာမှုဆိုပြီးနာမည်ပေးထားပါတယ်လောင်စာစီတွုံးမြင့်မှုနဲ့ကုန်စည်နှုန်းတွေကြီးမြင့်လာတဲ့အပေါ်မကျေနပ်ကြတဲ့အတွက်နိုဝင်ဘာလလယ်ကစပြီးတော့ပြည်ထောင်နိုင်ငံတော်ဝန်ဆန္ဒပြပွဲတွေထွက်ပေါ်လာတာဖြစ်ပါတယ်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
စနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါရယ်ခင်ဗျာသတင်းပတ်တွေနဲ့ချီနိုင်ငံရေးအရာအငင်းပွားမှုပြည်ပခါတွေရင်ဆိုင်နေရတဲ့တီရီလင်္ကာဝန်ကြီးချုပ်ရာရုကနေပြီးတော့နှုတ်ထွက်သွားပါပြီတီရီလင်္ကာမှာနိုင်ငံရေးနဲ့စီးပွားရေးအရာအကြက်တဲတွေတိုးဖြစ်လာမှာကိုရှောင်ရှားဖို့မဟင်ဒာရာဂျာပါစကာဟာဒီကနေ့မှနှုတ်ထွက်စာတင်သွင်းတာပါသမရမတ်ရီပါလာစီရီစနာကဝန်ကြီးချုပ်ရနီရီကာမစင်ကိုဒီရာရုကနေထုတ်ပေးပြီးနိုင်ငံရေးအရာသဘောထားတင်မာတဲ့သမရဟောင်းရာဂျာပါစကာကိုဒီယာရုခတ်အပ်တဲ့အော်တိုဘာ26ရက်နေ့ကစားပြီးဒီတီရီလင်္ကာမှာနိုင်ငံရေးအရာမငင်တက်မှုတွေဖြစ်လာတာပါဒါပေမဲ့လည်းဝီကာမဆင်ဟာယာရုကနေနှုတ်ထွက်ဖို့ညှင်းဆန်ပြီးတော့ကိုလံဘိုကဝန်ကြီးချုပ်ဆိုင်ရင်မှာနေထိုင်နေခဲ့တာပါရာဂျာပါစကာဟာဒီလွတ်တော်မှာသူ့ကိုဝန်ကြီးချုပ်ဖြစ်အယုံကြည်ရှိမှရှိမဲခွဲရမှာမအောင်မြင်ခဲ့တယ်လို့သမရကလည်းပါလီမန်ကိုဖြတ်သိမ်းပြီးတော့ရွေးကောက်ပွဲကျင်းပဖို့ဆောင်ရွက်ခဲ့တာပါဒါပေမဲ့တီရီလင်္ကာတရားရုံးချုပ်ကဒီလိုရဟာတရားမဝင်ကြောင်းဆုံးဖြတ်ပါတယ်အခုခါမှာတော့လွတ်တော်ကနေ2019ခုနှစ်အတွက်အစိုးရအသုံးစရိတ်ကိုချမပေးနိုင်သေးတာကြောင့်နိုင်ငံရဲ့ငွေကြေးဆိုင်ရာယုံကြည်ရမှုအဆင့်ကနေရော့ကျသွားနိုင်ပွဲရှိနေပြီးတော့အကျွေးမပေးနိုင်တော့မဲ့အခြေအနေကိုလည်းဆက်ရောက်သွားနိုင်ပါတယ်ဝီကာမစင်ဟာဝန်ကြီးချုပ်အဖြစ်ပြန်ပြီးတော့ယာရုခတ်ခံရပွဲတော့ရှိနေပါတယ်
အိန္ဒိယနိုင်ငံတောင်ပိုင်းမှာဟိန္ဒူဘုရားကျောင်းသစ်ဆောက်လုပ်ပစ္စည်းတဲ့အောင်ဝဲကျင်းမာယာမှာကျွေးတဲ့အစာအစိတ်တဲ့ဆိုတဲ့တန်ရနဲ့လူ7ဦးသေဆုံးခဲ့ရတဲ့အတွက်အိန္ဒိယရဲတွေကလူ3ဦးကိုဒီကနေ့ဖမ်းဆီးလိုက်ပါတယ်။အဲ့ဒီပွဲကအစာစားမိပြီးတော့လူ63ဦးတို့လည်းကနာတာကာပြည်နယ်ကချမာရာဂျန်ကဒေသကဆေးရုံအတော်များများကိုရောက်လာကြတယ်လို့ရဲအရာရှိမူစတာရဖ်ကပြောပါရယ်။ပြည်နယ်မြို့တော်ဘင်္ဂလောရဲ့တောင်ဖက်မိုင်130အကွာမှာအခုလိုအစာသိမ်းမှုဖြစ်ပွားခဲ့တာပါ။ဟိန္ဒူဘုရားကျောင်းပွဲလာခဲ့ကြသူတွေကကျန်းမာရေးကိုထိခိုက်စေနိုင်တဲ့မတတ်တဲ့ဟင်းနီဟင်းရွက်နဲ့ မင်းတွေကိုတောက်ကြနေကစားခဲ့ကြတယ်လို့အဲ့ဒီရဲအရာရှိကပြောပါတယ်။အဲ့ဒီအစာတွေစားပြီးတာနဲ့ချက်ချင်းပြုတ်အံပိုက်အောင်ပြီးတော့နိစရာစေုံတွေကိုယောက်လာကြတာပါ။စေုံတက်နေကြတဲ့လူရှိဦးရဲ့အခြေအနေဆိုရင်ရတယ်လို့လည်းရဲအရာရှိမူဆရာဖ်ကပြောပါတယ်။ဟိန္ဒူဖျားကျောင်းကတာဝန်ရှိသူ၃ဦးကိုဖမ်းဆီးထိန်းသိမ်းထားပြီးအစာနမူနာကိုလည်းတက်ခွဲခန့်ကိုပေးပို့ထားတယ်လို့အဲ့ဒီရဲကပြောပါတယ်။
ဩစတြေးလျဝန်ကြီးချုပ်စကော့မော်ရဆန်ကသူ့အစိုးရအနေနဲ့အနောက်ဂျေရုဆလင်ကိုအစ္စရေးမျိုးတော်ဖြစ်တရားဝင်အသိအမှတ်ပြုလိုက်ကြောင်းဒီကနေ့ကြေညာပါရတယ်။ဒါပေမဲ့လည်းအစ္စရေးနဲ့ပါလက်စတိုင်းကြားငြိမ်းချမ်းရေးသဘောတူညီချက်မရမချင်းတန်ရုံးကိုရောရှေ့မှာမဟုတ်ဘူးလို့ပြောပါရတယ်။ဒီတော့တွင်မှာတော့ကာကွယ်ရေးနဲ့ကုန်သွယ်ရေးဆိုင်ရာယုံတွေကိုဂျေရုဆလင်မှာဖွင့်လှစ်သွားမှာဖြစ်ပြီးတော့တန်ရုံးအတွက်နေရာကောင်းကိုလည်းရှာဖွေသွားမှာပါ။နိုင်ငံထနိုင်ငံဖြစ်ရည်တည်သွားမဲ့အခြေအနေအပေါ်နဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုလေးစားလိုက်နာသွားမှာဖြစ်ကြောင်းလည်းမော်ရဆန်ကပြောပါရတယ်။ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့အစ္စရေးဘက်ကဘာမှတုံ့ပြန်တာမျိုးတော့မရှိသေးပါဘူးခင်ဗျာ
။တရုတ်နိုင်ငံကစီးပွားရေးသမားတူဦးကိုယွမ်ဘီလျံတရားဖိုးတန်ဖိုးရှိတဲ့စင်ပွားစီးပွားရေးလုပ်ငန်းလိမ့်လည်လုပ်ကိုင်းမှုအပြင်သူ့လှုပ်ရှားမှုကိုစုံစမ်းတဲ့ရဲတွေကိုစန့်ကျင်တဲ့လမ်းမော်ထွက်ဆန္ဒပြဖို့စီစဉ်တဲ့အတွက်ဆိုပြီးတရုတ်တရားရုံးတစ်ခုကထောင်ဒဏ်18နှစ်ပြစ်ဒဏ်ချလိုက်ပါတယ်။ဆန်ထမင်းဟာအဖွဲ့ဝင်တွေများရှာနိုင်လေဝန်ဆောင်ခအဖြစ်အခကျင်းဝယ်ရမယ်ဆိုတဲ့အယောင်မြင့်တဲ့စီးပွားရေးလုပ်ငန်းကိုလုပ်ကိုင်းနေသူဖြစ်တယ်လို့နိုင်ငံပိုင်သတင်းဌာနကပြောပါတယ်။သူနဲ့သူ့ကုမ္ပဏီကအခြားလူ၉ဦးကိုတောက်ကြနေကတရားရုံးထုတ်စစ်ဆေးပြီးအဖြစ်ရှိကြောင်းဆုံးဖြတ်ပြီးတော့ပြစ်ဒဏ်ချမှတ်ခဲ့တာပါ။
စနေညနေခင်းရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တဲရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ရိုဟင်ညာမွတ်စလင်တွေအပေါ်မှာမြန်မာဆိုရစစ်တပ်ရဲ့နှိမ်နှင်းခဲ့မှုကိုလူမျိုးတုံးတပ်ဖြတ်မှုအဖြစ်သတ်မှတ်ခေါ်ဆိုဖို့အမေရိကန်အောက်လွှတ်တော်ကတခဲနဲ့မဲခွဲအတီးပြုတ်လိုက်တဲ့အမေရိကန်အောက်လွှတ်တော်ရဲ့ဒီဆုံးဖြတ်ချက်ဟာဆိုရင်မြန်မာနိုင်ငံရဲ့ကြိုးပမ်းမှုကိုမတိကျိုးကြုံပြုတ်လိုက်တာဖြစ်တယ်လို့အမေရိကန်ဆိုင်ရာမြန်မာအသံကြီးဦးအောင်လင်းကတုံ့ပြန်လိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးနေကြရသူတွေရဲ့အရေးမြန်မာဘက်ကကင်တွယ်ဆောင်ရွက်မှုတွေမှာဖုံးကွယ်ထားတာမျိုးတွေမရှိသလိုဘင်္ဂလားဒေ့ရှ်နိုင်ငံကုလသမဂ္ဂတို့နဲ့သဘောတူညီချက်တွေအတိုင်းဆက်ပြီးအကောင့်ထည့်ဖော်သွားမှာဖြစ်တယ်လို့တာမတ်ကြီးကတုံ့ပြန်ပါတယ်။မတ်သိန်ကြီးထိုက်ဆက်သွဲမေးမြန်းထားပါတယ်
။အမေရိကန်ဆိုင်ရာမြန်မာတန်ယုံအနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံအစိုးရနဲ့ပြည်သူတွေကနေပြီးတော့နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်အဆုံးကုန်ကြိုးပမ်းနေတဲ့အချိန်မှာအမေရိကန်အောက်လွှတ်တော်ကနေအခုလိုမြန်မာနိုင်ငံရဲ့ကြိုးပမ်းအားထုတ်မှုတွေကိုမတိကျညွန်လုပ်ပြီးတော့အခုလိုဆုတ်ပြတ်ချက်ချတဲ့ဟာကိုမြန်မာပြည်သူတွေအနေနဲ့အများကြီးဝန်းနဲ့လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်။
အဲ့တော့ဒီအောက်လွှတ်တော်ကဒီသူတို့ဆုံးဖြတ်ချက်ထဲမှာခိုင်ပြည်နယ်တွင်းကနေမြေရှင်းလင်းလှုပ်ဆောင်ချက်တွေဟာဟိုလူမျိုးတုံးသွားစေအောင်လှုပ်ရက်တွေပေါ့နော်ဒီလိုပြောပါတယ်နောက်တစ်ခုကဒီ writers သတင်းတောင်နှစ်ယောက်ပြန်လွှတ်ပေးဖို့ဆိုပြီးတော့လဲတောင်းဆိုပါတယ်သူတို့တင်မှာပါပါတယ်ဆိုတော့ဒီအပေါ်မှာသံမတ်ကြီးရဲ့သဘောထားဘယ်လိုရှိပါသလဲရှင
်ဒေါ်သိန်းကြီးတဲ့ခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဆိုရနေပြီးတော့ခင်ဗျာပြောသွားတဲ့အချက်နှစ်ချက်နဲ့ပတ်သက်ပြီးတော့အရင်ခင်ကလည်းအာရည်တည်ချက်ကိုပြောထားတာရှိပါတယ်ဒီရည်တည်ချက်တည်းကလည်းမပြောပါဘူးသခိုင်းပြည်နယ်ကိစ္စနဲ့ပတ်သက်ပြီးတော့လူအခွင့်အရေးချိုးဖောက်မှုတွေရှိမှဆိုလို့ရှိရင်ပြောကြပါတိုင်ကြပါဒီလူအခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးရေးကော်မရှင်လည်းဖွဲ့ထားပြီးဖြစ်ပါတယ်တကယ်ပဲတာဝန်ရှိတဲ့လူတွေကိုအရေးယူပါမယ်ဆိုတဲ့ဟာကိုအတိအလင်းပြောထားပြီးဖြစ်ပါတယ်သတင်းတောင်နှစ်ယောက်ကိစ္စနဲ့ပတ်သက်ပြီးတော့လည်းပြောရမယ်ဆိုလို့ရှိရင်တော့သတင်းတောင်နှစ်ယောက်ကိစ္စဟာသူတို့ရဲ့ဒီ investigative journalism နဲ့ပတ်သက်ပြီးတော့သူတို့ကရေးယူခံရတာမဟုတ်ပါဘူး။နိုင်ငံတော်ရဲ့လျှို့ဝှက်ချက်ဥပဒေကြောင့်ရေးယူခံတာဖြစ်ပါတယ်ဆိုတဲ့ဟာကိုအကျဉ်းဖန်များစွာပြောပြီးဖြစ်ပါတယ်ခင်ဗျာ။
အဲ့တော့အခုဒီ American အောက်လွှတ်တော်ရဲ့အခုဆုံးဖြတ်ချက်ကမြန်မာနိုင်ငံအပေါ်မှာတက်ရောက်မှုပေါ့နော်။တမ်မတ်ကြီးဘလို့သုံးသပ်ပါလဲရှင
်။ဒါအောက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်။အဓိကကျွန်တော်တို့မြန်မာနိုင်ငံအစိုးရနဲ့တိုက်ရိုက်ဆက်ဆံနေရတာကအမေရိကန်နိုင်ငံအစိုးရဖြစ်ပါတယ်။ဒီအမေရိကန်နိုင်ငံအစိုးရရဲ့နိုင်ငံခြားရေးမူဝါဒကိုလည်းအစိုးရကနေပြီးတော့ချမှတ်တာဖြစ်ပါတယ်။အောက်လွှတ်တော်ရဲ့ဆုံးဖြတ်ချက်တွေကိုတော့အစိုးရကနေပြီးတော့သူတို့ကမှတ်သားထားမယ်လို့လည်းကျွန်တော်ယုံကြည်ပါတယ်။အစိုးရကဘယ်လိုဆောင်ရွက်တယ်ဆောင်ရွက်လိမ့်မယ်ဘယ်လိုဆက်လက်ပြီးတော့အရေးယူပါမယ်ဆိုတာကတော့အမေရိကန်နိုင်ငံအစိုးရရဲ့အပိုင်းဖြစ်ပါတယ်လို့ကျွန်တော်ထင်ပါတယ်။
မြန်မာအစိုးရအနေနဲ့ဒီရခိုင်အရေးခင်ပေါ့နော်ဒီကိစ္စနဲ့ကင်တွယ်ပြီးတော့နိုင်ငံတကာဘက်ကဒါပြင်းပြင်းထန်ထန်ဝေဖန်နေပါတယ်ဆိုတော့အခုအောက်လွှတ်တော်ကပါဒီလိုမျိုး ဆုံးဖြတ်လိုက်တော့နိုင်ငံတကာရဲ့ဝေဖန်မှုတုံ့ပြန်မှုပုံမှန်ပြင်းထန်လာမလားရှင
်။ဒါကတော့အမေရိကန်အောက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ကကိုအမေရိကန်ပြည်သူတွေကနေတွေ့ရှိမှာဖြစ်ပါတယ်။မြန်မာပြည်သူတွေကတော့မြန်မာနိုင်ငံဆိုရဆောင်ရွက်ချက်တွေကိုဟိုသိရှိထားတာဖြစ်ပါတယ်။မြန်မာပြည်သူတွေကတော့ဆိုရရဲ့ဥဆောင်မှုနဲ့ပြည်သူတွေကနေပြီးတော့ပူပေါင်းဆောင်ရွက်မှုနဲ့နိုင်ငံကောင်းကျိုးအတွက်လုပ်နေပေအတွက်ကြောင့်လုပ်เสียရှိတာကိုတော့ဆက်လက်လုပ်နေမယ်လို့ကျွန်တော်ယုံကြည်ပါတယ်
။မြန်မာအစိုးရအနေနဲ့ဒီလူတွေကိုပြန်ပြီးတော့လက်ခံဖို့အပါအဝင်ဟိုဒီကိစ္စကိုပြည်လဲရေးအတွက်ကြိုးပမ်းနေတယ်ဆိုပြီးတော့ဒါမြန်မာဘက်ကဒီဇိုင်းမှတ်မှတ်ပြောပါတယ်။နိုင်ငံတကာဘက်ကတော့ဟိုဒါကိုအရေးတယူမလုပ်ဘူး။ဒေါက်ဆန်းစုကြည်အနေနဲ့ကလည်းလူခွင့်ရေးချိုးဖောက်မှုတွေကိုထုတ်ဖော်မပြောဘူးပေါ့နော်ဒီလိုဆွတ်ဆွဲပါတယ်။အဲ့တော့နိုင်ငံတကာနဲ့မြန်မာအစိုးရဘက်နှစ်ဖက်ကြားမှာဟိုတစ်ဖက်နဲ့တစ်ဖက်ဒီလိုတော့ပြောနေတာပေါ့နော်ဆိုတော့မြန်မာအစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာဘက်ကပို့ပြီးတော့နားလည်လာအောင်လက်ခံလာအောင်လုပ်ဖို့လိုနေတဲ့သဘောလားရှင်တမတ်ကြီးအဲ့ဒီကိစ္စမှာဘယ်လိုများယူဆပါလဲ
အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီမှာဘာမှကွဲဝဲထားတာမရှိပါဘူးကျွန်တော်တို့ကတော့အမြဲတမ်းစိတ်ကောင်းစေတနာနဲ့လုပ်တာဖြစ်ပါတယ်နိုင်ငံခြားသဘောတူထားတဲ့ကိစ္စတွေကိုလည်းကျွန်တော်တို့အပြည့်အဝတာဝန်ယူပြီးတော့ဆောင်ရွက်သွားဖို့ဆင်သင့်ရှိတယ်ဆိုတဲ့ဟာကိုလည်းအများအားပြောနေပါတယ်ဒါကတော့တစ်ဖက်နိုင်ငံကိုရောက်နေတဲ့လူတွေကိုပြန်ပြီးတော့လက်ခံတဲ့ကိစ္စပေါ့လေနောက်ပြီးတော့ပြန်လည်နေရာချထားတာတို့ပြန်လည်ထူထောင်ရေးတို့ဒေသဖွံ့ဖြိုးရေးနဲ့ကိစ္စနဲ့ပတ်သက်တဲ့ကိစ္စတွေကိုတော့လည်းကုလသမဂ္ဂအေဂျင်စီနှစ်ခုဖြစ်တဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီနဲ့ကုလသမဂ္ဂဒုက္ခသည်ဆိုင်ရာမဟာမင်းကြီးရုံးတို့နဲ့ကျွန်တော်တို့ကနှစ်ဖက်နားလည်မှုစာကြုံလွှာတယ်လက်မှတ်ထိုးပြီးဖြစ်ပါတယ်အဲဒီစာကြုံလွှာပါအချက်လက်တွေကိုတော့အပြည့်အဝလိုက်နာဖို့အများအားအဆင်သင့်ရှိပါတယ်ဆိုတဲ့ဟာကိုလည်းအသိပေးပြီးဖြစ်ပါတယ်နိုင်ငံတကာကနေပြီးတော့ကျွန်တော်တို့ပေါ်မြင်တဲ့အပိုင်းတော့ကျွန်တော်အနေနဲ့ပြောလို့ပါဘူးကျွန်တော်တို့ဘက်ကတော့လှုပ်ရှားရှိတဲ့ဟာကိုစေနာတန်းတန်းနဲ့တကယ်ပဲကတိတည်ထားတဲ့အတိုင်းပဲဆက်လက်ပြီးတော့လုပ်ပါမယ်လို့ကျွန်တော်ယုံကြည်ပါတယ
်အခုအောက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ပေါ့နော်ဒီ genocide ဖြစ်တယ်ဆိုပြီးတော့ဆုံးဖြတ်လိုက်တဲ့အပေါ်မှာရောတမတ်ကြီးတို့အနေနဲ့ဒါကြီးညာချက်ထုတ်ကန့်ကွက်ဖို့ရောရှိပါသေးသလားဒီဟာပေါ်မှာတုံ့ပြန်မှုပေါ့နော်ရှိပါလားရှင
်ကျွန်တော်အနေနဲ့ကတော့အောက်လွှတ်တော်ကလူတွေကိုတော့အခွင့်အရေးရမယ်ဆိုလို့ရှိရင်တော့ကျွန်တော်ရှင်းပြဖို့ရှိပါမယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂမှာကြည့်တဲ့မြန်မာအများအားကိုယ်စားလှယ်ရောမြန်မာကိုယ်စားလှယ်တွေအနေနဲ့ဆက်ဆက်ကနေပြီးတော့မြန်မာနိုင်ငံရဲ့ယက်တီချက်ကိုပြောထားပြီးသားဖြစ်တဲ့အတွက်ကြောင့်အဲ့ဒီယက်တီချက်ကိုကျွန်တော်တို့အနေနဲ့ဆက်လက်ပြီးတော့ဆွဲကင်ထားမှာဖြစ်ပါတယ်အဲ့ဒီအတိုင်းယက်တီသွားမှာဖြစ်ပါတယ်ဒါကတော့ဆိုရလဲယက်တီချက်ဖြစ်ပါတယ်အောက်တော်တော်အနေနဲ့ထိတွေ့ဖို့ရှိရဲသူတို့အနေနဲ့ကျွန်တော်တို့ကမ်းလှမ်းဖိတ်ကြားလာမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ရှင်းပြဖို့အစီအစဉ်ရှိပါမယ်
ဒါကတော့အမေရိကန်ဆိုင်ရာမြန်မာအသံမကြီးဦးအောင်လင်းကိုမတ်သိမ်ကြီးထိုက်ဆက်သွဲမေးမြန်းခဲ့တာဖြစ်ပါတယ်ရှင်။အခုလိုမျိုးလူမျိုးတုံးတက်ဖြတ်မှုအဖြစ်နဲ့အမေရိကန်အောက်လွှတ်တော်ကနေတခဲနဲ့မဲခွဲအတီးပြုတ်ခဲ့တာနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုရောက်မြန်မာပြည်ကဒီလွှတ်တော်ကိုယ်စားလှယ်ဟောင်းနေရဲ့အမြင်သဘောထားတွေကိုလည်းတင်ဆက်ပေးကြပါတယ်။ကိုကျော်အောင်လင်းဆက်ပြီးပြောပြပေးပါရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ညာမွတ်စလင်တွေကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေကနှိမ်နှင်းခဲ့မှုဟာ genocide လို့ခေါ်တဲ့လူမျိုးတုံးတက်ဖြတ်မှုအဖြစ်သတ်မှတ်ဖို့အမေရိကန်အောက်လွှတ်တော်ကဆုံးဖြတ်ချက်ချခဲ့တာဟာတကယ်တော့အံ့ဩစရာမဟုတ်ပါဘူးလို့ပြောတဲ့သူကတော့ဒေါက်တာတင့်ဆွေပါသူဟာ1990ပြည့်နှစ်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပလဲမြို့နယ်ကရွေးကောက်ခံကိုယ်စားလှယ်ဟောင်းတူဖြစ်ပါတယ
်အမေရိကန်အောက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ကြောင့်ကြနေပြီးသားပုံရိပ်ကတော့ပိုဆိုးစရာတော့မရှိဘူးတနည်းအားဖြင့်ကျွန်တော်တို့တိတ်တော့အံ့ဩတဲ့ဆုံးဖြတ်ချက်တခုမဟုတ်ဘူးလို့ယူဆပါတယ်။ဘာကြောင့်လဲဆိုတော့ဒီကိစ္စဟာကြီးကြီးကျယ်တကွာလုံးလုံနေကြတဲ့ခါကကြာပြီ။ဒါပေမဲ့အတိုင်းတရားစုံတရားတိတော့အနှုတ်သဘောကျွန်တော်တို့ဗမာနိုင်ငံအပေါ်တယောက်မှမှန်ပါပဲခင်ဗျ
။အမေရိကန်အောက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ကမှန်ကန်တယ်လို့မြင်တဲ့သူကတော့ဥရွှေမောင်ပါ။သူက2010ပြည့်နှစ်ရွေးကောက်ပွဲမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဘူဒီတော်မျိုးနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်ပြီးရိုဟင်ညာမျိုးသားတူလည်းဖြစ်ပါတယ
်ခုအမေရိကန်အောက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ကမှန်ကန်တဲ့ဆုံးဖြတ်ချက်လို့ကျွန်တော်သုံးသပ်ပါတယ်ဘာဖြစ်လို့လဲဆိုတော့သူတို့ကဒီဟာကိုလောလောလတ်လတ်ဆုံးဖြတ်တာမဟုတ်ဘူးကျွန်တော်တရားသလောက်ဆိုရင်2012ခုနှစ်ကနေယနေ့ထိသူတို့6နှစ်ကြာလေ့လာသုံးသပ်သုတေသနလုပ်ပြီးတော့မှအချက်လက်တွေကိုတွေးကြည့်တာပါဆိုတော့ဒီသုံးသပ်ချက်ကတော့မှန်တယ်လို့ကျွန်တော်မြင်ပါတယ်
ရိုဟင်ညာပြည်ထောင်နဲ့ပတ်သက်ပြီးတော့မြန်မာအစိုးရရဲ့ကြိုးပမ်းနေတာတွေကိုအမေရိကန်အောက်လွှတ်တော်ကမသိကြိုးကြွန်ပြရရောက်တယ်လို့အမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာနိုင်ငံတာမတ်ကြီးဦးအောင်လင်းက VOA ကိုမနေ့တုန်းကပဲပြောထားပါတယ်ဒီချက်ကိုဒေါက်တာတင့်ဆွေကလည်းသဘောတူပါတယ်
သမ္မတကြီးပြောသလိုပဲဗျနိုင်ငံတကာကကျွန်တော်တို့မြန်မာနိုင်ငံဒီကိစ္စပါပေါ့နော်အထူးသဖြင့်ဒီရခိုင်ပြည်မြောက်ပိုင်းမှာစဖြစ်လာတဲ့ကိစ္စနဲ့ NLD ဆိုတာတက်ပြီးတဲ့နောက်ပိုင်းမှာပိုဆိုးလာတဲ့ကိစ္စတွေကြီးလို့ရှိရင်အစိုးရကအတတ်နိုင်ဆုံးကြိုးစားတာကတော့အမှန်ပဲဘလောက်ထိကြိုးစားရဲဆိုတာအစိုးရကိုယ်တိုင်ကပို့ပြီးတော့ဟိုသိတာပေါ့နော်သို့တော့အပြင်ကမြင်နေကြတာကအမှန်တိုင်းမမြင်တာလဲပါတယ်လို့မမှန်စီအောင်လုပ်တဲ့လော်ဘီလို့ခေါ်ပါတယ်ဟောအဲ့ဒီလက်ကြီးတွေအဲ့ဒီအင်အားကြီးတွေလည်းအမှန်တမ်းကြီးမားတာ ਉਹ အမေရိကန်အစိုးရပေါ်တော်မှာလွှမ်းနိုင်လောက်အောင်ထိတော့ကြီးတာ ਉਹ အဲ့ကြောင့်ပေါ်မှာနိုင်ငံလို့သေးသေးလေးမှာပို့ပြီးတော့ကျွန်တော်တို့ကအပြော့စားပြစ်မှတ်လို့ဖြစ်ပြီးတော့ခံနေရတယ်
ဥရွှေမောင်ကတော့မြန်မာတမတ်ကြီးနဲ့သဘောထားကွဲလွဲတဲ့အကြောင်းရှင်းပြပါလေ
ကျွန်တော်ကတော့ကွဲလွဲတဲ့အမြင်တော့ရှိတယ်အခုကျွန်တော်တို့မြန်မာနိုင်ငံအစိုးရနဲ့ကုလသမဂ္ဂရောဘင်္ဂလားဒေ့ရဲ့နိုင်ငံရဲ့ဒီပူးပေါင်းဆောင်ရွက်မှုတွေကိုအသိမဲ့မပြုတော့ကျွန်တော်မတွေ့ရဘူးပြုရတယ်အသိမဲ့ပြုပြီးမှဒါပူးပေါင်းဆောင်ရွက်ဖို့လည်းကျွန်တော်တို့တိုက်တွန်းလာတယ်ခဏခဏတွေ့ရတယ်ဒါပေမဲ့ဒီအခုအမေရိကန်အောက်စလော့တော်ကဆုံးဖြတ်တဲ့ဟာကအဲ့ဒီပူးပေါင်းမှုကိုသူကအဓိကယူရင်းမှတော့မဟုတ်ဘူးသူတို့ပြင်ဒီ2016နဲ့2019မှာရိုဟင်ဂျာလူမျိုးပေါ်မှာကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုဘလို့ရှိတယ်ဒါလူမျိုးစုအလိုက်ဖိရှားမှုလားမဟုတ်ရင်လူမျိုးတွန်းတက်ဖြတ်မှုဆိုတာနဲ့အကျုံးဝင်လားမဝင်လားဆိုတာကိုသူတို့ကဖိရှားသူရသနာလုပ်ပြီးတော့ဆုံးဖြတ်တဲ့အတွက်ရိုဟင်ဂျာလူမျိုးတွေပေါ်မှာကျူးလွန်ခဲ့တဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုဖိရှားလွတ်တော်ဒီအမတ်အများစုကပေါ့နော်ပြည်ပြုတ်ပြီးတော့ကျွန်တော်မြန်မာအစိုးရနဲ့မြန်မာပြည်သူနဲ့ဒီကဘာသူကဘာသားအလုံးကိုဒါ message ပေးလိုက်တယ်လို့အဲ့လိုပဲကျွန်တော်မြင်ပါတ
ယ်မြန်မာအစိုးရရဲ့ရိုညာပြဿနာကိုကင်တွယ်ဖြစ်ရှင်းနေပုံကလွဲနေတယ်လို့ဥရွှေမောင်ကမြင်ပါတယ
်စူးစမ်းနေတာတော့ကျွန်တော်တွေ့တယ်သို့တော့ရှာရတခြားခုတ်ရတခြားဖြစ်သလားလို့ကျွန်တော်ကတွေးမိတယ်ဆိုတော့အဲ့ဒီမှာအဓိက key point တစ်ခုကပါလဲဆိုတော့ကျွန်တော်တို့ဒီရိုဟင်ဂျာလူမျိုးတွေရဲ့ဒီတရှိမှုနောက်တစ်ခါရိုဟင်ဂျာလူမျိုးတွေရဲ့အခြေခံအခွင့်အရေးပေါ့ကြောင့်နော်အဆအဆရအားလုံးပေါ့အခုမှအစ်စ်ဒီလုံမဲ့ပုံစံနဲ့ပြောနေရတယ်အမှန်တကယ်ကကျွန်တော်တို့ကရသည်သားအခွင့်အရေးတွေကျွန်တော်တို့အခွင့်အရေးတွေကိုဥပဒေချိုးဖောက်ပြီးမှငြင်းဆန်ခဲ့တာအဲ့ဒါကိုလက်ရှိတည်စေဥပဒေအတိုင်းနော်ကျွန်တော်တို့ကိုပြန်လဲအစ်စ်မဲ့ပြုဖို့ပဲနိုင်ငံသားအစ်စ်ပေးစရာမလိုဘူးဒါပေမဲ့အခုလက်ရှိမြန်မာဆွေရသွားနေတဲ့ပုံစံကဗျာနော်နိုင်ငံသားဖြစ်ဖို့အတွက်ဒါလုံနေပါတယ်ဆိုတော့ဒီကိုဖီအန်နီရဲ့ဒီထောက်ခံချက်တွေမှာပါတဲ့ဟာအဲ့ဒါတော့ကျွန်တော်တို့ကအမြင်မတူဘူးအဲ့ဒါကလွဲမှားတယ်လို့ထင်တယ်အဓိကကျွန်တော်တို့ကိုကျွန်တော်တို့ရဲ့နိုင်ငံသားဖြစ်မှုနဲ့အခြေခံအခွင့်အရေးတွေကအစ်စ်လုံးဝပေးစရာမလိုပါဘူးငိုရှိခဲ့တဲ့ဟာတွေကိုပြန်လည်ရဖို့ပဲ
တကယ်တော့အမေရိကန်အစိုးရရဲ့ဆုံးဖြတ်ချက်မဟုတ်ပါဘူးအစိုးရကဆုံးဖြတ်ချက်ချဖို့ဆိုရင်အထက်လွှတ်တော်ရဲ့ဆုံးဖြတ်ချက်လည်းရှိဖို့လိုအပ်ပါတယ်လောလောဆယ်တော့ဒီကိစ္စဟာအထက်လွှတ်တော်အထိတက်မယ်မတက်ဘူးဆိုတာမသိရသေးပါဘူး
ကိုကျော်အောင်လွင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲဒီလိုမျိုးမြန်မာစစ်တပ်ကနေပြီးတော့ရိုဟင်ညာမွတ်စလင်တွေအပေါ်မှာလူမျိုးတုံးတက်ဖြတ်မှုတွေကျူးလွန်ခဲ့ကြောင်းအမေရိကန်အောက်လွှတ်တော်ကတခဲနဲ့မဲခွဲဆုံးဖြတ်ချိန်မှာတော့ဒီလွှတ်တော်တွင်မှာကန့်ကွက်မဲပေးခဲ့သူတစ်ယောက်ပဲရှိခဲ့ပါတယ်သူကတော့အရီဇိုနာပြည်နယ် Republican အမတ် Andy Bass ဖြစ်ပါတယ်သူကဒီတစ်ချိန်တုန်းကတော့မကဘဲနဲ့အရင်နှစ်တွေတုန်းကလည်းမြန်မာအရေးအောက်လွှတ်တော်မှာမဲခွဲခဲ့စဉ်တုန်းကကန့်ကွက်မဲပေးခဲ့သူဖြစ်ပါတယ်သူဘာကြောင့်ဒီလိုမျိုးကန့်ကွက်မဲကိုပေးခဲ့ရပါတယ်လေဆိုတာကိုတော့ rocop.com မှာရေးသားထားတဲ့ Jom Domlanly ရဲ့သတင်းဆောင်မကိုအခြေခံပြီးတော့မတ်ဤတန်စင်ပြောပြပေးပါရှင
်မြန်မာစစ်တပ်ကလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ကြောင်းနဲ့ထောင်ချခံနေရတဲ့ writer သတင်းတောင်နှစ်ယောက်ကိုအမြန်ပြန်လွှတ်ပေးဖို့တောင်းဆိုထားတဲ့ကြာသပတေးတုန်းကအတည်ပြုလိုက်တဲ့ American Outlet ရဲ့ဆုံးဖြတ်ချက်ကို394မဲထောက်ခံထားပေမဲ့လည်းတူဦးတည်သောကန့်ကွက်မဲပေးခဲ့သူကတော့ Arizona ပြည်နယ် Republican အမတ် Andy Biggs ပဲဖြစ်ပါတယ်မေကန်အာလော့တော်ကအခုလိုဆုံးဖြတ်ချက်ထုတ်ပြန်လိုက်တာဟာနိုင်ငံတကာရာဇဝတ်ခုံရုံး ICC ကနေပြီးတော့မြန်မာနိုင်ငံပေါ်ဒီရေးနဲ့ပတ်သက်ပြီးတော့ပြစ်ဒဏ်ချမှတ်ဖို့ကိုထောက်ခံအားပေးလိုက်တဲ့သဘောတက်ရောက်သွားတဲ့အတွက်ဒီဆုံးဖြတ်ချက်ကို Biggs ကကန့်ကွက်မဲ့ပေးခဲ့တာလို့ဆိုပါတယ်။ Biggs ရဲ့ပြောရေးဆိုခွင့်ရှိသူ Daniel Stefanski ရဲ့အဆိုအရကတော့ Biggs ကဒီဆုံးဖြတ်ချက်ရဲ့အနှစ်ချုပ်ရည်ရွယ်ချက်ကိုတော့ထောက်ခံပါတယ်။မြန်မာစစ်တပ်ကရိုဟင်ဂျာတွေအပေါ်ဖိနှိပ်မှုဟာလည်းလူမဆန်ဘူးလို့ Biggs ကယူဆပါတယ်။writer တင်းတောက်တွေကိုဖမ်းဆီးထောင်ချတာကလည်းအင်မတန်ဆိုးရွားတဲ့လုပ်ရဲလို့သူကခံယူထားတာပါ။အမေရိကန်ကြီးကဲတွေအနေနဲ့မြန်မာနိုင်ငံကလူမျိုးတုံးတက်ဖြတ်မှုရပ်တန့်အောင်နဲ့ writer တင်းတောက်နှစ်ယောက်ကိုလွှတ်ပေးဖို့တန်တမာရေးဖိအားတွေတိုးမြှင့်လှုံ့ဆော်တဲ့နဲ့ဆိုပြီးတော့လည်းပြောဆိုထားပါတယ်။ တိုင်းမဲ့နိုင်ငံတကာရာဇဝတ်ဆိုင်ရာတတ်ချက်တွေဥပဒေတွေအရမြန်မာနိုင်ငံရဲ့လူမျိုးတုံးတတ်ဖြတ်မှုအခြေအနေကိုဖြေရှင်းဖို့ကုလသမဂ္ဂရဲ့ကြံပြချက်တွေကို Bix ကသဘောမတူတဲ့အကြောင်းပြောခွင့်ရစတီဖန်စကီကပြောဆိုထားတာပါဒီဆုံးဖြတ်ချက်ကိုအတည်ပြုလိုက်တာဟာ ICC လို့ခေါ်တဲ့နိုင်ငံတကာရာဇဝတ်ခုံရုံးကနေပြီးတော့မြန်မာနိုင်ငံအပေါ်တန်ခတ်ဖို့တုံ့တက်နေတဲ့အချက်ကိုထောက်ခံအားပေးတယ်လို့ဖြစ်နေတဲ့အတွက်သူကဒီဆုံးဖြတ်ချက်ကိုကန့်ကွက်ခဲ့တာပါနိုင်ငံတကာရာဇဝတ်ခုံရုံးဆိုတာကနိုင်ငံတိုင်းငယ်ရဲ့ခုံရုံးကနေပြီးတော့နိုင်ငံတွင်းကဆီရာဇဝတ်မှုလူမျိုးတုံးတက်ဖြတ်မှုကိစ္စရပ်တွေကိုမဖြေရှင်းနိုင်တော့မှသာတခြားနိုင်ငံတွေဒါမှမဟုတ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တိုက်တွန်းချက်နဲ့တခြားနိုင်ငံတွေအပေါ်ဆုံးဖြတ်ချက်ချပြရတာဖြစ်ပါတယ်နိုင်ငံတကာရာဇဝတ်ခုံရုံးရဲ့အဖွဲ့ဝင်မဟုတ်တဲ့အမေရိကန်အနေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကအမေရိကန်ရဲ့ချုပ်ချာအာဏာနဲ့ဆုံးဖြတ်ချက်အပေါ်လွှမ်းမိုးဖို့မသင့်ဘူးဆိုပြီးတော့ Bix ကယူဆတဲ့အကြောင်း Sevensky ကပြောပါတယ်။ကြာလပြင်းနှုန်းကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်မတိုင်ခင်အရင်နှုန်းကလည်း Bix ကမြန်မာရေးနဲ့ပတ်သက်ပြီးတော့လွှတ်တော်ရဲ့မဲခွဲမှုတွေမှာကန့်ကွက်မဲပေးခဲ့မှုပါသေးတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကမြန်မာနိုင်ငံတွင်းရိုဟင်ဂျာတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်နေမှုကိုရှုံချတဲ့လွှတ်တော်ရဲ့ဆုံးဖြတ်ချက်မှာထောက်ခံမဲ423မဲပေးခဲ့ပေမဲ့လည်း Bix နဲ့တခြား Republican အမတ်2ယောက်တို့ကတော့ကန့်ကွက်မဲပေးခဲ့ပါတယ်။အဲ့ဒီတော့က Bix ကဘာကြောင့်ကန့်ကွက်မဲပေးခဲ့ရတယ်လဲဆိုတဲ့အသေးစိတ်ကိုတော့သူ့ရဲ့ပြောခွင့်ရကတိကျမရှင်းပြခဲ့ပေမဲ့လည်း Bix အနေနဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ဖွဲ့စည်းရေးနဲ့ကုလသမဂ္ဂရဲ့တခြားအကြံပြုချက်တွေကိုသူကမထောက်ခံတဲ့အတွက်အခုလိုကန့်ကွက်မဲ့ပေးခဲ့ရတာဖြစ်တဲ့ဆိုပြီးတော့ခံမှန်းထားကြပါတယ်။အလားတူပဲကုလသမဂ္ဂပေါ်အမေရိကန်ကငွေကြေးထောက်ပံ့ပေးနေမှုကိုရပ်ပစ်ဖို့ Texas ပြည်နယ်ဆိုင်ရာ Republican အမတ် Brian Bevin ရဲ့ဆုံးဖြတ်ချက်ကိုလည်း Bix က Virginia ပြည်နယ်ဆိုင်ရာ Republican အမတ် Tom Garrett နဲ့အတူပူးတွဲထောက်ခံခဲ့ပါသေးတယ်။ရိုက်တာတရင်တော့နှစ်ယောက်ဖန်ဆီးထောင်ကြခံရတဲ့တစ်နှစ်မပြည့်ခင်တရက်လုံးမှာပဲအောက်လွတ်တွေဆုံးဖြတ်ချက်ထွက်ပေါ်လာလဲဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအထင်ကြီးကတိုင်းမဂ္ဂဇင်းကြီးကတခြားတရင်တော့တွေနဲ့အတူအမှန်တရားကိုကာကွယ်ကြသူတွေအနေနဲ့ရိုက်တာတရင်တော့နှစ်ယောက်တို့ကို2018ခုနှစ်အတွက်အထူးခြားဆုံးပုဂ္ဂိုလ်များစီးရင်မှာထည့်သွင်းခဲ့ပါတယ်ရှင်
။မဲဤတန်ကျေပါရှင်။စနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲနောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာတော့မြမတခွင်အစီအစဉ်နဲ့စနေညဒဲလီလိုက်ဆွေးနွေးခန်းတို့ကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ပြောပြပေးပါအောင်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ်ကအင်ဘီရောအရာရှိချုပ်ဂျွန်ကယ်လီနီယာမှာအင်ဘီရောယာယီအရာရှိချုပ်တူကိုခန့်အပ်ထားလိုက်တဲ့အတွက်ဒီရာထူးခံဖို့နဲ့ပတ်သက်ပြီးတော့ရက်အတန်ကြာခံမှန်းဝေဖန်ပြောဆိုမှုတွေအဆုံးသတ်လိုက်ပါပြီ။အမေရိကန်ဆိုရဝန်ထမ်းတွေရဲ့ကိုယ်ရေးအချက်အလက်တွေစီမံခန့်ခွဲတဲ့ဌာနနဲ့အစိုးရအသုံးစရေးဆွဲရေးဆိုင်ရာဌာနအကြီးအကဲ Mick Mulvaney ကိုအင်ဘီရောယာယီအရာရှိချုပ်အဖြစ်ရွေးချယ်လိုက်ကြောင်းတောက်ကြနေညနေပိုင်းမှာသမ္မတ Trump က Twitter ကနေတဆင့်ကြေညာလိုက်တာပါ။ဒီလအစောပိုင်းတုန်းကကနေဒါနိုင်ငံမှာဖမ်းဆီးထိန်းသိမ်းလိုက်တဲ့တရုတ်လုပ်ငန်းရှင်တဦးရဲ့အမှုကိုတရားမျှတစွာစီမံဆောင်ရွက်မှာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတွေကကတိပြုပြောဆိုထားတယ်။အမေရိကန်နဲ့တရုတ်ကြားပရိပခါတွေအတွင်းကြားညံ့နေတဲ့ကနေဒါနိုင်ငံနဲ့အမေရိကန်နိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးတွေဒီနိုင်ငံသားရေးဌာနမှာတောက်ကြနေကတွေ့ဆုံစဉ်အခုလိုကတိပေးပြောကြားလိုက်တာပါ။ကနေဒါနိုင်ငံသားရေးဝန်ကြီးခရစ်စီယာဖရီလန်ကဟွာဝေးဖုန်းကုမ္ပဏီအမှုဆောင်အရာရှိမန်ဝမ်ဇိုကိုဖမ်းဆီးတာဟာနိုင်ငံရေးအရင်းခံအကြောင်းရပ်တွေကြောင့်မဟုတ်ပဲဥပဒေတိုင်ဆောင်ရွက်တာဖြစ်တယ်လို့ကောက်ွယ်ပြောကြပါရယ်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပေကိုကလည်းအမေရိကန်ပြည်ထောင်စုအနေနဲ့တရားဥပဒေကိုအလေးထားလိုက်နာဆောင်ရွက်သွားမယ်အကြောင်းကတိပြုပြောကြပါရယ်ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကသူ့အစိုးရအနေနဲ့အနောက်ဂျေရုဆလင်ကိုအစ္စရေးမြို့တော်အဖြစ်တရားဝင်အသိမှတ်ပြုလိုက်ကြောင်းဒီကနေ့ကြေညာပါရယ်ဒါပေမဲ့လည်းအစ္စရေးနဲ့ပါလက်စတိုင်းကြားညီညွတ်ရေးသဘောတူညီချက်မရမချင်းတန်ရုံးကိုတော့ရှေ့မှာမဟုတ်ဘူးလို့ပြောပါရယ်ဒီတော့တွင်မှာတော့ကာကွယ်ရေးနဲ့ကုန်သွယ်ရေးဆိုင်ရာယုံတွေကိုဂျေရုဆလင်မှာဖွင့်လှစ်သွားမှာဖြစ်ပြီးတော့တန်ရုံးအတွက်နေရာကောင်းကိုလည်းရှာဖွေသွားမှာပါခင်ဗျာ
စနေညနေခင်းရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုအောင်အောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ National Kelly ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်နောက်ည9နာရီကျရင်တခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.
Thank you.